ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာလက်ရှိတရားဝင်မှတ်ပုံတင်ခွင့်ရထားတဲ့နိုင်ငံရေးပါတီ88ပါတီရှိပါတယ်။အဲ့ဒီပါတီတွေထဲမှာတနိုင်ငံလုံးတိုင်းတာနဲ့ရှင်ပြိုင်ကြမဲ့ပါတီတွေရှိသလိုပါတီ20လောက်ကမဲဆန္ဒနဲ့300မှာသာဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။ငွေရေးကြေးရခက်ခဲနဲ့ပါတီဝင်အင်အားနည်းတာကြောင့်ပါတီဆက်လက်ရည်တည်ခွင့်ရရှိဖို့အတွက်300မှာသာရှင်ပြိုင်မှာဖြစ်တယ်လို့ဒီနှစ်စမ်းပိုင်းကမှပါတီမှတ်ပုံတွင်ရခဲ့တဲ့ရန်ကုန်တိုင်းလှိုင်သာယာမြို့နယ်အခြေစိုက်ပြည်သူ့ကြိုပြူကြောင်းသားများဒီမိုကရေစီပါတီအတွင်းရေးမှူးကိုအောင်ဆန်းကပြောပါတယ်
။ဒီ28ရက်နေ့မှာဒီ3လပြည့်တော့အင်အားတစ်ထောင်တင်ပေးရမှာလို့ကျွန်တော်ရွေးကောက်ပွဲရနေတာအနီးပါပြီ။အားနီးကတော့အခုလိုကျွန်တော်တို့စီယုံရေးဆင်းတာပါညာကြတော့အချင်းသိမ့်မရတော့ကျွန်တော်တို့အပိုင်ဒီဆောင်ဝါဒဆိုတော့လူဝင်ရတဲ့နေတဲ့သဘောတွေပါသေးတယ်။ကျွန်တော်ဒီလှိုင်သာ3နေရာကိုပဲအကြိုင်မို့ဥတည်ထားတာပါ။ဆိုင်သာမှာကျတော့ကျွန်တော်တို့လူဝင်အားလေးတော့နည်းနည်းရှိတယ်လေ။ပါတီဝင်အားနည်းတာလည်းပါလို့ရံမုံငွေကျတော့လေကျွန်တော်တို့ပါတီဆောင်ရတာဆိုတော့အခက်အခဲမျိုးရှိတယ်လေ။ဆိုတော့ဒီကျွန်တော်တို့လူဝင်အားစုရတာတမျိုးဆိုတော့လေကျွန်တော်ငွေကြီးအခက်အခဲတွေအရင်ကြက်တဲသွားမှာဆိုတော့ကျွန်တော်ဆိုင်သာဝယ်ဥတည်ပြီးပြိုင်တယ
်။ဒီနှစ်စံပိုင်းကမှပါတီမှတ်ပုံတွေရရှိခဲ့တဲ့ပါတီ30ကျော်လောက်ရှိပြီးအဲ့ဒီတဲကပါတီ20လောက်ဟာပါတီအစ်စ်တွေဖြစ်တဲ့အတွက်ပါတီဝင်အားနည်းတယ်လို့ရံမုံငွေနဲ့ပါတီကိုလူသိမှုနည်းတာကြောင့်ရွေးကောက်ပွဲမှာအနိုင်ရရှိဖို့အခက်အခဲတွေရှိရလို့ပြောကြပါတယ်။ပြီးခဲ့တဲ့ဇွန်လကုန်လောက်ကမှနိုင်ငံရေးပါတီအဖြစ်မှတ်ပုံတင်ခွင့်ရရှိထားတဲ့ရန်ကုန်မြို့ဗဘဲတန်းမြို့နယ်အခြေစိုက်ခေတ်သစ်ပြည်ထောင်စုပါတီဥက္ကဋ္ဌဦးအောင်တန်းကသူတို့ပါတီဟာပါတီသစ်ဖြစ်တဲ့အတွက်လူသိနေတာကြောင့်နိုင်ငံရေးပါတီ73ပါတီနဲ့မဟာမိတ်အဖြစ်ပူးပေါင်းပြီးရွေးကောက်ပွဲဝင်မှာဖြစ်တယ်လို့ပြောပါတယ်
။ယူ30ရက်ထရံမှာကျွန်တော်တို့မှတ်ပုံတင်ခွင့်ရလာဘူး။မှတ်ပုံတင်ခွင့်ရတော့ကျွန်တော်တိတ်နောက်ကျနေတယ်လေ။အဲ့ရမယ့်ရွေးကောက်ပွဲမှာအခင်းချင်းတွေကိုကျွန်တော်တို့ကြည့်ရတဲ့အခါကျတော့ပါတီတခုတည်းကနေပြီးတော့လန်းဆက်ရဖို့မလွယ်ဘူး။အဲကျွန်တော်တို့ FDA ကတတ်ဝေးပေါ့ကျွန်တော်ကဒီမိုကရေစီတရားအင်အားစုဖြစ်အောင်ကျွန်တော်တို့ကလုပ်နေတာပါ။အဲတော့တရားအင်အားစုကပါလာတဲ့အခါကျတော့ခုနကတော့ပြောသလိုပေါ့ပါတီကြီးတွေရှိပါတယ်။ဒါပေမဲ့အဲ့ဒီပါတီကြီးတွေအပေါ်မှာလည်းပဲအခုကျွန်တော်တို့စီစီလူလူရဲ့အာရုံစုဆိုင်မှုအဲ့ဒါလည်းစဉ်းစားပါတယ်။စဉ်းစားပြီးတော့မှအခုကျွန်တော်ကတရားအင်အားစုကျွန်တော်တို့ပြည်သူရဲ့ရှိမှမှဆက်သွားကြဖို့ကျွန်တော်အဲ့လိုအစီအစဉ်ဆွဲကြတာပါ
။နိုင်ငံရေးပါတီဖြစ်မှတ်ပုံတင်ကြလာတဲ့ပါတီတွေဟာအ ਨੇ စုံမဲဆန္ဒနဲ့300မှာဝင်ရောက်ရှင်ပြန်ရမှာဖြစ်ပြီးရွေးကောက်ပွဲမဝင်နိုင်မှုဆိုရင်ပါတီဖြတ်သိမ်းရမှာဖြစ်တယ်လို့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဤဥပဒေမှာပြဋ္ဌာန်းထားပါတယ်။ကိုယ်စားလှယ်လောင်း3ဦးသာဝင်ရွေးကောက်ခံမဲ့ပါတီတွေထဲမှာဒီလာဇန်းမိုင်းကမှပါတီမှတ်ပုံတင်ရထားတဲ့အခါမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီလည်းပါဝင်ပါတယ်။ရှမ်းပြည်နယ်မှာအခါတိုင်းသားရဲရဝင်ကြီးတဦးနေရာရရှိဖို့အတွက်အဓိကထားဝင်ရောက်ရှင်ပြိုင်တာဖြစ်တယ်လို့အခါမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီအထွေထွေတွင်းရေးမှူးဦးအားလေခပြောပါတယ်
။အဲ့ဒါကျွန်တော်တို့ကတော့တင့်နေအဲ့လိုအတင်းဆုံးတစ်ခုလို့ကျွန်တော်တို့တိုင်းသားနေယုံကြည်ဟာလေ။ဒါဆိုတခြားပါတီနဲ့လာမယ်ဆိုရင်လည်းကျွန်တော်တို့အခါတိုင်းသားကြောင်းလားလေပို့ကနည်းနည်းလမ်းနေလေ။ကျွန်တော်တို့ကဒီပါတီမလုပ်ခင်ကလည်းအခါစာပေနဲ့ယဉ်ကျေးမှုဆိုပြီးတော့တိတ်တိတ်ဒီလိုမျိုးစုကိုရက်တည်လုပ်နေတဲ့အခါမှာကြောင်းနေလာတဲ့နိုင်ငံတော်ရဲ့အခြေအနေကကျွန်တော်တို့အခါမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဆိုပြီးပါတီအနေနဲ့သုံးဆောင်ဖို့ဆန့်ကျင်ထားတာဖြစ်တယ်။ကျွန်တော်တို့အခါတိုင်းသားရဝန်ကြီးရဲ့တချို့လေမတင်ရရင်စိုင်းတုံမျိုးမတင်ရရင်ပိုတဲ့ရှိနေပါတယ်ကျွန်တော်မျိုးနေရနေဆက်လာလို့ရှိရင်လေ
နောက်ပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးချစ်ပါတီခေါင်းဆောင်ဦးမောင်မောင်စောကသူတို့ပါတီဟာလွတ်တော်နိုင်ငံရေးကိုအခြေခံတဲ့ပါတီဖြစ်တာကြောင့်ပါတီဆက်လက်ရည်တည်ခွင့်ရဖို့အတွက်ပဲဝင်ရွေးကောက်ခံမှာဖြစ်တယ်လို့ပြောပါတယ
်လွတ်တော်နိုင်ငံရေးကိုကျွန်တော်တို့အဓိကအခြေခံဘူးမျိုးသားနိုင်ငံရေးကိုအခြေခံပြီးတော့တည်ထောင်တဲ့ပါတီဖြစ်တယ်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့တုံးနေရတဲ့ဝင်ကြံဖို့စဉ်းစားထားတာဖြစ်တယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတဲ့ကိုယ်စားလှယ်လောင်းအမိစင်တင်သွင်းချိန်နဲ့မှတ်ပုံတင်ရရှိထားတာမကြသေးတဲ့ပါတီငယ်တွေမှာမဲဆန္ဒနဲ့တော်တော်များများမှာရွေးကောက်ပွဲဝင်ဖို့အခက်အခဲတွေရှိနေတာဖြစ်တယ်လို့ပါတီကောင်းဆောင်တွေကပြောကြပါတယ်။ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာနိုင်ငံရေးပါတီ40လောက်သာရှိခဲ့ပြီးနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာတော့ပါတီ60နီးပါးလောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ရှင်။